ရန်ကုန်မြို့တွင်ကားချတဲမှုပြဿနာတွေပြည်လဲစေဖို့ရန်ကုန်မြို့အတွင်းကနေသာကုန်စည်တွေတည်နိုင်ဖို့စီစဉ်သွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောဆိုလိုက်တယ်လို့ရန်ကုန်မြို့ကိုပထမဦးဆုံးအသုံးချတဲ့တည်ယူပို့ဆောင်ရေးစနစ်တစ်ခုအဖြစ်ရန်ကုန်ရေချောင်းဘတ်ပြေးဆွဲတဲ့အပေါ်ပြည်သူတွေပါဝင်ပေးဖို့လဲတိုက်တွန်းလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်ခါကသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ရန်ကုန်ရေချောင်းဘတ်တွေစတင်ပြေးဆွဲဖို့ခွင့်ပြုတဲ့အခမ်းအနားမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်ကုန်ကြီးစိတ်ကန်းတွေကိုကျွန်တော်တို့စနစ်တကျတည်ဆောက်ပြီးဒီကနေ့မှတစ်ဆင့်ရန်ကုန်မြို့ထဲကိုကုန်တစ်တာရင်ကားတွေကုန်ကားတွေဝင်စရာမလိုတော့ဘဲနဲ့ဖြတ်တန်းသွားနိုင်တဲ့အခြေအနေတစ်ခုကိုကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေတာဖြစ်ပါတယ်ကျွန်တော်တို့ရဲ့ဒီကမ်းလှမ်းလမ်းကြီးပေါ်မှာရန်ကုန်ရဲ့အဖို့ပြန့်နိုင်တဲ့အမွေအနှစ်တစ်ခုဖြစ်တဲ့ဘိုးတော်စီတီတော်မြတ်ကြီးတည်နေရလဲဖြစ်ပါတယ်ဘိုးတော်စီတီတော်မြတ်ကြီးရဲ့ဘေးဟာကုန်တစ်လမ်းမှာအမြဲတမ်းကုန်တစ်တာကားကြီးပြီးဆွဲနေဖို့ဆိုတာဟာကျွန်တော်တို့ရဲ့သမိုင်းအမွေနှစ်တွေနဲ့ကျွန်တော်တို့ရဲ့အထင်ကရဈေးပထိုးများအတွက်ကျွန်တော်စဉ်းကိုစဉ်းစားမယ်အခြေအနေတစ်ခုဖြစ်ပါတယ်ရေရှည်မှာကျွန်တော်တို့ရန်ကုန်ရဲ့ပုံစံစည်းစိမ်မှုဟာဈေးသက်ကတက်တာစီနိုင်တဲ့ဈေးချောင်းနဲ့ပြည်နိုင်တဲ့အခြေအနေတစ်ခုကိုကျွန်တော်တို့ကြိုးပမ်းသွားမှာဖြစ်ပါတ
ယ်ရန်ကုန်မြို့တော်မှာပြည်သူတွေစိတ်အနှောက်အယှက်အဖြစ်ရဆုံးဖြစ်တဲ့ကားတက်တဲ့ပြဿနာကိုဖြေရှားတဲ့ဤတစ်ခုအနေနဲ့လေရန်ကုန်ရေချောင်းဘတ်လိုင်းတွေပြေးဆွဲခွင့်ပေးခဲ့တာဖြစ်တယ်လို့လေဦးဖြိုးမင်းသိန်းကပြောပါသေးတယ်ရန်ကုန်မြစ်အတွင်ပထမဆုံးအသုံးချတဲ့တည်ယူပို့ဆောင်ရေးစနစ်တစ်ခုဖြစ်တဲ့ရန်ကုန်ရေချောင်းဘတ်တွေပြေးဆွဲတဲ့အပေါ်မှာပြည်သူလူထုအနေနဲ့ပူးပေါင်းပါဝင်ပေးဖို့လေတိုက်တွန်းခဲ့ပါသေးတယ်ရန်ကုန်ရေချောင်းဘတ်လိုင်းတွေကိုလာမယ့်အောက်တိုဘာ9ရက်နေ့မနက်9နာရီကနေစတင်ပြီးပြေးဆွဲမှာဖြစ်ပြီးလမ်းကြောင်းအနေနဲ့ဘုဒ္ဓရောင်စိတ်ကန်းကနေအင်းစိန်အောင်စရတတားအထိပြေးသွားမှာပါဒီလိုပြေးဆွဲမှုအတွက်တင်မော73စီးပြင်ဆင်ထားပေမဲ့ကနဦးတကယ်ပြေးဆွဲမှာကတော့တင်မော5စီးနဲ့စတင်ပြေးဆွဲသွားမယ်လို့တင့်တင့်မြန်မာကုမ္ပဏီကဒေါ်တင့်တင့်လွင်ကပြောဆိုထားပါတယ်
ကနေ့6နာရီခွဲရနေဆောင်တယ်ကျွန်တော်တို့ဝန်ထမ်းတွေနေ့စဉ်တောင်းလာနေတဲ့ပုံစံအများအတွက်ကိုကျွန်တော်တို့အဓိကရွေးချောက်ပါတယ်ညနေကျွန်တော်တို့6နာရီခွဲချီပေါ့နော်ဒီနေ့မှာကျွန်တော်တို့7နာရီလောက်ချောင်းကျွန်တော်တို့ပြေးဆွဲပြီးပေါ့နော်အော်စတြေးလျနိုင်ငံကကတ်မရက်လူ130စီးနဲ့180စီးတုံးစင်းပါပါတယ်ထိုင်းကကျွန်တော်တို့လူ60စီးတုံးစင်းပါပါတယ်မြန်မာပြည်ကလူ250စီး100စီးရှိပါတယ်ဒါပေမဲ့90စီးပြေးဆွဲကျောင်းနေမှာဆိုလို့ရှိရင်ကျမတို့ကတ်တမရအကြီးတွေအဓိကပူဆောင်နေပြည့်စုံတယ်။ကျောင်းချင်းပြင်ပတွေမှာဆိုလို့ရှိရင်လုတ်ကဲပုတ်တင်နဲ့အေးအေးဆေးဆေးပဲကြော်စည်းတယ်လို့ပြောချင်ပါသေးတယ်။ဒါကြောင့်ကျမတို့အခုပြည့်စွဲတဲ့အချိန်တွေမှာဆိုလို့ရှိရင်ကျမတို့အင်းစိန်ရနေပြီးတော့ဘုရားဆောင်မှာလည်း2လပိုင်းနီးပါးလောက်ရှိသွားတဲ့အချိန်မှာကျမတို့55မိနစ်နိုင်ရွက်လောက်နေကျမတို့ချက်ပါ။ထိုင်နေတဲ့မှာလည်းမက်ဆေ့ချ်ထွက်တယ်။55မိနစ်တခါမှလည်းဆွဲပါမယ်။
ပြေးဆွဲသွားတာမှာတော့စီနင်းကားကတော့ဘိုးတော်ဆိတ်ကန်းကနေအင်းစိန်အောင်စရတတားထီလူတအုပ်ကိုကျက်300ကျမှာဖြစ်ပါတယ်ဒီလိုတတ်မှတ်ခီးတချောင်းကိုစီးပြီးနောက်ထပ်ဒီလမ်းကြောင်းပေါ်ကနေရာတစ်ခုကိုတင်မောပေါ်ကမစင်းပဲခီးထပ်ပြီးဆက်အောင်မယ်ဆိုရင်တော့လူတအုပ်ကို200ကျက်ထပ်ဆောင်ပေးရမယ်လို့ပြောပါတယ်တင်မောလိုက်စီးတဲ့ခီးတွေတွေစားရည်တောက်ရည်အစင်ပြေနိုင်ဖို့အတွက်လည်းဈေးနှုန်းတက်တက်တာတာနဲ့အစားအသောက်တွေကိုကျောင်းချပေးသွားဖို့လဲစီစဉ်ထားတယ်လို့ဒေါ်တင့်တင့်လွင်ကပြောပါတယ်ရန်ကုန်ရေချောင်းဘတ်ပြေးဆွဲတာမှာစီးတဲ့လူဦးရေနဲ့ကန့်ညီတဲ့တက်ကယ်လီတက်ကယ်အင်ဂျီတွေအပြင်ရေရင်တစည်းစီတိုင်းမှာရေကူးကျွမ်းကျင်တဲ့လုံခြုံရေးတအုပ်ကိုပါထည့်ထားတာမို့လုံခြုံရေးပိုင်းအထူးအာမခံတယ်လို့တင့်တင့်မြန်မာကုမ္ပဏီမှဒေါ်တင့်တင့်လွင်ကပြောဆိုလိုက်ပါတယ
်ဒီစင်မောတစ်စင်းမှာကျွန်တော်တို့ security တိရောက်စင်မောပေါ်မှာကျွန်တော်ချက်ပေးပါဘာကြောင့်လဲဆိုတော့အဲ့အချက်ကစိတ်မနှဲ့လို့ပဲဖြစ်စီမူးလို့မောလို့ပဲဖြစ်စီခြေထဲကိုပြုတ်ချသွားတာမျိုးခလေးတွေကစားလို့ပဲဖြစ်စီအဲ့လိုမဖြစ်အောင်သူတို့ကိုတောက်လျှောက်ကြည့်ခိုင်းတာပါပဲဒါကတော့တိုက်ရိုက်မျိုးလုံးပါကျွန်တော်တို့ရဲ့ water bag pockets control center အကြီးကြီးဖြစ်ရှိပါအဲ့ control center မှာကျွန်တော်တို့ GPS system ကိုပဲကြည့်အောင်ထုတ်ပေးနေကျွန်တော်တို့ CCTV နဲ့ဘုတ်တိုင်းဘုတ်တိုင်းကိုကျွန်တော်တို့အချိန်လေးကို control center ကိုကြည့်ပို့ကြပါဒါပြီးဦးမှုကြောင့်ဆိုလို့ရှိရင်ကျွန်တော်တို့မှာ alarm system ရှိလို့မရ GPS ကလည်းကျွန်တော်တို့ရဲ့ control center ကိုအကုန်လုံး alarm ညီလို့မြည်တဲ့အခါမှာချားဖို့မှာအခြားသောဘုတ်ကြီးရှိမယ်။ speed gauge ရှိမယ်။ emergency ဘုတ်ကြီးရှိမယ်။ဒါတွေနဲ့ကျမတို့သွားပြီးတော့ဒီတင်မောဝီးရပြောင်းကပ်ကျမတို့ transport လုပ်တော့
နောက်ပိုင်းမှာတော့ရန်ကုန်မြစ်အတွင်းမှာအခြားသောရေလမ်းခီးတုံးနိုင်မဲ့နေရာတွေတိုင်းကိုပြေးဆွဲသွားဖို့လည်းစီစဉ်ထားတယ်လို့ဒေါက်တာနစ်လွင်ကဆိုပါတယ်။နောက်ပိုင်းမှာညောင်တုံးမြောက်တကုံတာစီတီတန်လင်ကနေပို့တထောင်စတဲ့နေရာတွေကိုပါထပ်မံပြေးဆွဲသွားဖို့စီစဉ်ထားပါတယ်ရှင်။